NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါက်စင်မအောင်ဟာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမနဲ့ဒီကနေ့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံဖို့ရှိပါတယ်။အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့မှာမေလ12ရက်ကနေ13ရက်နေ့အထိနှစ်ရက်ကြာကျင်းပမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲဒေါက်စင်မအောင်လည်းဝါရှင်တန်ဒီစီမြို့မှာရောက်ရှိနေတာဖြစ်ပြီးအမေရိကန်အစိုးရအရာရှိတွေအပါအဝင်ထိပ်သီးဆွေးနွေးပွဲတက်ဖို့ရောက်နေကြတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတချို့နဲ့တရားတွေ့ဆုံမှုရှိတယ်လို့သိရပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးကတော့ဒေါ်စင်မာအောင်နဲ့အွန်လိုင်းကနေတွေ့ဆုံခဲ့ပြီသလိုအခုဒီချိန်မှာမျက်နှာချင်းဆိုင်တွေ့ဆုံမှုရှိတယ်လို့ပြောထားပါတယ်။ဒီထိပ်သီးဆွေးနွေးပွဲတက်ဖို့ရောက်နေကြတဲ့တခြားအာဆီယံ၉နိုင်ငံကနိုင်ငံခြားရေးဝန်ကြီးဘယ်နှဦးနဲ့ဒေါ်စင်မာအောင်တွေ့ဆုံမယ်ဆိုတာတော့အတိအကျမသိရသေးပါဘူး။မြန်မာစစ်ကောင်စီအနေနဲ့မြန်မာအရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဆောင်ရွက်ခြင်းမရှိသေး၍အရေးပါတဲ့အာဆီယံဆွေးနွေးပွဲတွေကိုစစ်ကောင်စီကိုစားပြုကိုယ်စားလှယ်မဖိတ်ဖို့အာဆီယံကဆုံးဖြတ်ထားတာပါ။ဒါကြောင့်အခုအာဆီယံအစည်းအဝေးကိုလည်းစစ်ကောင်စီအကြီးအကဲတွေတက်ရောက်ခွင့်မရပါဘူး။မြန်မာအရေးနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ချက်ချမှတ်ပြီးအာဆီယံကဥဆောင်လုပ်ကိုင်နေတာကိုထောက်ခံကြောင်းအမေရိကန်ပြည်ထောင်စုကပြောကြားထားပြီးဖြစ်ပါတယ်။မနေ့ပုံထုနေ့တုန်းကတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမဟာကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ပရဆခုံးနဲ့တွေ့ဆုံခဲ့တာမှာအာဆီယံအခြေခံမူပေါင်း၅ချက်ကိုချက်ချင်းအကောင့်ထယ်ဖို့ရေးအကြံဖက်မှုတွေရပ်တန့်ရေးနဲ့တက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေကိုသူ့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်းကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်ခင်ဗျာ။